မြန်မာနိုင်ငံရခိုင်ပြည်နယ်ဝင်အကြမ်းဖက်မှုတွေနဲ့လုံခြုံရေးတပ်ဖွဲ့တွေရဲ့နယ်မြေရှင်းလင်းမှုဆောင်ရွက်ချက်တွေဟာဒေသရင်းကရိုဟင်ဂျာမွတ်စလင်တွေအပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားရာရောက်နေတယ်လို့ဗြိတိန်လွှတ်တော်ကဒီကနေ့ပြောဆိုလိုက်ပြီးဗြိတိန်အစိုးရအနေနဲ့မြန်မာနိုင်ငံအပေါ်လူအပ်ရင်ဖြစ်အားတိုးမြင့်ပေးသွားဖို့လည်းတိုက်တွန်းထားပါတယ်။ရခိုင်ပြည်နယ်အရေးကြောင့်မြန်မာနိုင်ငံအပေါ်နိုင်ငံတကာရဲ့ဖြစ်အားတွေတိုးလာနေပေမဲ့မြန်မာအစိုးရအနေနဲ့ကတော့ဒီဖြစ်အားတွေကိုရှောင်လွှဲနိုင်တဲ့အနေအထားမှာဆက်ရှိနေတော့မယ်လို့နိုင်ငံရေးသုံးသပ်သူတွေကပြောပါတယ်။အပြည့်စုံတော့မခင်ဖြူတွေကတင်ပြပေးပါလိမ့်မယ်ရှင်။ဒီခေတ်ပြည်နယ်ပြည့်ဖြစ်သွားခဲ့တဲ့အကြမ်းဖက်မှုတွေရဲ့နောက်ဆက်တွဲလူကြိုးရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းမှုတွေဟာအဲ့ဒီဒေသမှာရှိနေကြတဲ့ဝင်စားမွတ်စလင်တွေအပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားရာရောက်ပြီးတော့လူသားတို့ပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့လူမျိုးတို့တပ်ဖြတ်မှုပုံစံအထိလည်းဖြစ်ကောင်းဖြစ်နိုင်တယ်လို့ဗြိတိန်လွှတ်တော်နိုင်ငံသားရေးကော်မတီကပြောဆိုလိုက်ပါတယ်။ဗြိတိန်ဆိုရအနေနဲ့ဒီခေတ်ပြည်နယ်ပြည့်ဖြစ်ခဲ့တဲ့အကြမ်းဖက်မှုအခြေအနေတွေနဲ့ပတ်သက်ပြီးတော့တရားဝင်ဘယ်လိုသတ်မှတ်သုံးလို့မလဲဆိုတာကိုအခက်အခဲဆက်စစ်တာတွေအများဆုံးလှုပ်ဆောင်ပြီးလူဝဲရင်မြန်မာနိုင်ငံပေါ်မှာဖိအားတွန်းပြပေးတာတွေလုပ်သွားဖို့လည်းတိုက်တွန်းချပါတယ်။နိုင်ငံကြီးလေးလာတုံးတက်သူဦးအောင်သူရင်ကတော့ရခိုင်ပြည်နယ်အရင်းဆောင်နိုင်ငံတကာမှာအခုလိုဖိအားတွေကျိုးလာနေပေမဲ့မြန်မာဆိုရအနေနဲ့ကတော့ဒီဖိအားတွေကိုရှောင်လွှဲနိုင်တဲ့အနေအထားမှာရှိနေပုံရတယ်လို့တုံးတက်ပါတယ်
။ကျွန်တော်မြင်လာကတော့နိုင်ငံတကာဘက်ကအခုစဉ်းစားတယ်တွေးခေါ်တယ်ပေါ့နော်ဒီပုံစံတွေအရဟိုဖိအားတွေပူလာနိုင်တဲ့အနေအထားကျွန်တော်မြင်ပါတယ်။ဆိုတော့ဒါနဲ့လည်းဆိုကျွန်တော်တို့ဘက်ကစဉ်းစားချက်ကကြတော့ကျွန်တော်တို့အထူးသဖြင့်တော့မြန်မာအစိုးရဘက်ကပေါ့နော်ဆိုတော့တချို့ကိစ္စတွေကသူတို့ရှောင်လွှဲလို့ရအောင်လို့ထင်တယ်နောက်တစ်ခွက်ကျတော့ဒီလိုအခြေအနေမျိုးမှာကျွန်တော်တို့အထူးသဖြင့်တော့အိမ်နီးချင်းတရုတ်နိုင်ငံပေါ့ဆိုတော့သူတို့ကလည်းပို့ပြီးတော့ကျွန်တော်တို့ကပို့နီးကပ်လာတဲ့အနေအထားရှိတော့ဒီလောက်ရှိတဲ့နိုင်ငံတကာဖိအားကမတက်ရောက်နိုင်ဘူးဆိုတော့အနေအထားမျိုးစဉ်းစားဖို့လည်းရပါတယ
်ဒီနေ့ရဩဂတ်လကရခိုင်ပြည်နယ်မြောက်ပိုင်းမှာတချို့ပြန်ပြန်လည်ဖြစ်ပေါ်တဲ့အကြမ်းဖက်မှုတွေနဲ့နောက်ဆက်တွဲလုံခြုံရေးတပ်ဖွဲ့တွေနဲ့နေရှင်းလင်းမှုတွေအတွက်မှာရိုဟင်ဂျာမွတ်စလင်6သိန်းကျော်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံတက်ထွက်ပြေးခဲ့ရပြီးဒီလိုဖြစ်အောင်မြန်မာလုံခြုံရေးတပ်ဖွဲ့တွေကစနစ်တကျအခွင့်အရေးဆင်ခြင်ခဲ့တာဖြစ်တယ်လို့အနောက်နိုင်ငံဆူရတွေနဲ့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကပြစ်တင်ဝေဖန်နေကြတာပါအခုဖိချင်လွတ်တော်နိုင်ငံသားရေးရာကော်မတီအစည်းအဝေးမှာလည်းအလားတူတုံ့ပြန်ထားတာဖြစ်ပါတယ်ရခိုင်ပြည်နယ်ပြည်ထောင်စုနယ်ပတ်သက်လို့နိုင်ငံသားအတိုင်းဝိုင်းနဲ့မြန်မာနိုင်ငံအစားမှာယူဆပုံကြီးတိတိတတ်တာကွဲပြားနေပြီးတော့မထက်နားလည်မှုရဖို့အတော်ညှိနှိုင်းရလေအောင်မယ်လို့ဦးအောင်သူရင်ကပြောပါတယ
်အခုကနိုင်ငံတကာဘက်မှာတော့ဒီရခိုင်ငပြည်နယ်မြောက်ပိုင်းကြေညာပေါ့နော်မအေးသေးဘူးပေါ့ဒါပေမဲ့မြန်မာပြည်ထဲမှာကျတော့ကျွန်တော်တို့ကဒီကြေညာနဲ့ပတ်သက်လို့ရှုမြင်ပေါ်ကနည်းနည်းတစ်မျိုးဖြစ်တယ်လို့ထင်တယ်အခုကျွန်တော်တို့သိရတော့ဆိုရင်မြန်မာပြည်ဘက်မှာသူတို့ကအခုလက်ရှိအစိုးရကလုပ်နေတာလက်ရှိတဲ့ကော်မရှင်တွေဖွဲ့ထားတာရှိတယ်အကြံပေးဖွဲ့တွေလည်းထပ်ဖွဲ့တာတွေရှိပါတယ်နောက်တစ်ခုကကျတော့ဖြစ်နေတဲ့ပုံစံကအခုညီဆိုလို့ရှိရင်ကျွန်တော်တို့အစိုးရကိုပေးပြီးလို့ရှိရင်ကျွန်တော်တို့မြန်မာချက်ချင်းကြီးဖွဲ့ရတဲ့အချိန်ပြန်ဖြန့်ပြူးရပါတော့เนาะဆိုတော့ဒီလိုဖြစ်တဲ့အခါကျတော့နိုင်ငံတကာအဖွဲ့အစည်းတော်တော်များများကဟိုလက်မခံနိုင်တဲ့အနေအထားမျိုးလည်းရှိရယ်နောက်တစ်ခုကကျတော့ကျွန်တော်အခုလက်ရှိအခြေအနေပေါင်းစုံစုံစမ်းချက်ရဒုက္ခတွေတွေကလည်းချက်ချင်းပြန်လာနိုင်တဲ့အနေအထားမရှိဘူးပေါ့เนาะဆိုတော့အဲ့လိုအနေအထားမှာတော့ကျွန်တော်ထင်တယ်နှစ်ဖက်ကနားလည်မှုတော်တော်ဝေးတယ်လို့ထင်ပါတယ
်ဒီနေ့ထုတ်ပြန်တဲ့ကော်မတီရဲ့အစီအစဉ်ကလည်းမှာရခိုင်ပြည်နယ်တွင်းကအခြေအနေတွေကိုတုံ့တော်ဖော်ပြထားပြီးတော့ဖြစ်ပျက်တဲ့အကြမ်းဖက်မှုတွေအတွက်မြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်မှအပြည့်အဝတာဝန်ရှိတယ်လို့ဖော်ပြထားတယ်လို့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်အနေနဲ့လည်းအခုပြဿနာမှာကဘာကမျောလင့်တယ်လို့ဥစားမှုမျိုးမပေးနိုင်ခဲ့ဘူးလို့ဝေဖန်ထားပါတယ်။ရခိုင်ပြည်နယ်တွင်းကနေဝင်းချာမွတ်စလင်ဒုက္ခတွေ6သိန်းကျော်ဘင်္ဂလားဒေ့ရှ်နိုင်ငံကျဲအလုံးရင်ထွက်ပြေးကြရတဲ့အထိဖြစ်ခဲ့တဲ့အခြေအနေတွေကိုမှန်မှန်ကန်ကန်လေ့လာသုံးသပ်နိုင်ဖို့အတွက်ဗြိတိန်အစိုးရအနေနဲ့ကျောင်းစီပညာရှင်အဖွဲ့ဖွဲ့စည်းပြီးတက်တေထောက်ထားပြီးရှာဖွေသွားဖို့နဲ့ဒီချက်တွေဟာလူမျိုးတုံးတက်ထက်ရာရောက်သလားလူသားတို့တစ်ခုလုံးပေါ်မှာကျူးလွန်တဲ့ရာဇဝတ်ပြစ်မှုကျူးလွန်ရာရောက်သလားစကားတွေကိုလေ့လာသုံးသပ်ပြီးတော့လူဝဲရင်ပြစ်မှုဆိုင်ရာနိုင်ငံတကာခုံရုံးကိုတိုက်တန်းလာပြီးအထီးလုပ်သွားဖို့လဲဗြိတိန်လွှတ်တော်မတ်တွေကအစိုးရကိုတိုက်တွန်းထားပါရဲ့ရှင်
မကင်ပြည်တွေတင်ပြတော့ပါ